ဩဂုံသွင်းကုန်လုပ်ငန်းတွေနဲ့အသေးစားအလက်စားကုမ္ပဏီတော်များများလုပ်ငန်းရနာကုန်ပြီးတော့လူမွေးစင်းခံယူတဲ့ကုမ္ပဏီကြီးအများအပြားရှိနေပြီလို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်းတွေနဲ့လုပ်ငန်းရှင်အတိုင်းဝိုင်းက VOE ကိုပြောပါတယ်။အဓိကကတော့ဒေါ်လာကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ထားတဲ့ဘူပန်ရဲ့ policy နဲ့သွင်းကုန်တွေကန့်သက်တာဘဏ်ချင်းငွေတွေပြန်မဆက်နိုင်တာတွေကအဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဘိုးပန်ရဲ့ American Dollar Policy နဲ့ပို့ကုန်သွင်းကုန်ကန့်သက်ချက်တွေကကုမ္ပဏီအများအပြားကိုလူမွဲခံယူစေဖို့ဖြစ်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဒီအပိုင်းမှာလုပ်ငန်းကြီးများပြားကုမ္ပဏီဖြတ်သိမ်းလိုက်ကြပြီးနောက်ထပ်လုပ်ငန်းပိတ်သိမ်းမဲ့ကုမ္ပဏီအများအပြားရှိနေတယ်လို့ကုမ္ပဏီအကြံပေးလုပ်ငန်း SEZC ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ဖြတ်သိမ်းတဲ့ကုမ္ပဏီတွေထဲမှာပြည်တွင်းကုမ္ပဏီတွေအပါအဝင်ပြည်ပကုမ္ပဏီအများအပြားလည်းပါဝင်နေတယ်လို့သူကပြောတာပါ
။ဒီအပိုင်းမှာဆိုရင်ကုမ္ပဏီတွေကအင်းစနေစတဲ့ဘာလို့လဲဒီကုမ္ပဏီချက်သိတဲ့အင်းဒီဒီတော်များလို့ပါတယ်။နိုင်ရတွေ့ရတယ်ပေါ့နော်။ဆိုတော့တွေ့ပါလိမ့်မယ်။ဒါတော့ဟိုခွင့်လို့မရတာနော်။ဟိုပြက်ပြက်လာတယ်တော့များလာတယ်ပေါ့လေ။နောက်ဆက်တွဲဆက်ဖြတ်နေဟာတွေရှိပါတယ်ခင်ဗျာ
။ကုမ္ပဏီဖြတ်သိမ်းလူမွေးစင်းခံယူရမှာရဖို့ရှိတဲ့ပေးဖို့ရှိတဲ့စည်ရင်းတွေကိုလူသိရှင်ကြားတရေသာတွေကနေဒီအပိုင်းမှာကြီးညာတာတွေလည်းစက်တိုက်ရှိပါတယ်။ပြည်ပကိုအဓိကစတင်ပို့နေတဲ့ပြည်တွင်းကလုပ်ငန်းကြီးတခုလည်းရှုံးပေါ်ပြီးဒီအပိုင်းထဲမှာလုပ်ငန်းဖြတ်သိမ်းလိုက်ရတယ်လို့လုပ်ငန်းရှင်တို့ကပြောပါတယ်။ကုမ္ပဏီအများစုကဗန်ချင်းငွေနဲ့အဓိကရပ်တည်နေတာဖြစ်လို့ကုမ္ပဏီလုပ်ငန်းတွေအများပြားကစီးပွားရေးကျဆင်းမှုရဲ့ဒဏ်ကိုပိုပြီးခံရလိမ့်မယ်လို့ပြည်နောင်ပွဲရုံကပေးပို့ကုန်လုပ်ငန်းရှင်တို့ကပြောပါတယ်။
အခုလိုပေးလို့မှုတွေပါလေလုပ်ရတဲ့အခါကျတော့အဲ့လိုဖြစ်သွားတာပေါ့။ဆန်ရောကလည်းမှတော့မှတဝက်လောက်ကထိသွားတယ်ကိုယ်ကြီးတဲ့ဥစ္စာသိမ်းသတော့ကြီးသိမ်းတော့ပဲကြာတော့တာပေါ့။ဆန်နဲ့နိုင်ငံခြားမတင်တာနိုင်ငံခြားပြင်းမို့ရပြန်လို့ရောတဲ့လူကရောအနေနဲ့ကြောင့်အများဆုံးနေနဲ့ကုန်ပြီးတော့ကွဲသွားတယ်။ဒေါ်လာထိကျုပ်တာချိန်ကျုပ်ရတယ်ကျက်တာမကြီး။အင်းဖို့ပဲဖြစ်ဖြစ်သူ့ကိုဖွင့်ပေးတာပါလေ
။တရုတ်ဘက်ကနေဆက်ကုန်သွယ်ရေးကိုပြန်ဆဖို့တာဆူနေပေမဲ့မြန်မာဘက်မှာဒေါ်လာနဲ့အကြောင်းငွေတာလုံးရမယ်ဆိုတဲ့နေဆက်ပို့ကုန်သွင်းကုန်ကုမ္ပဏီတွေကလည်းလုပ်ငန်းရန်နာထားကြပါတယ်။တရုတ်ငွေနဲ့ရလာတဲ့အကျိုးမြတ်ကိုရေဂန်ဒေါ်လာဝယ်ပြီးမြန်မာဘဏ်ထဲကိုအပ်ပေးရတဲ့စနစ်ကကုန်သည်တွေအတွက်အများကြီးနစ်နာနေတယ်လို့ပို့ကုန်လုပ်ငန်းရှင်တို့က VOE ကိုပြောပါဗျ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နိုင်ငံစီးပွားရေးဖွံ့ဖြိုးဖို့စီးပွားရေးဦးတည်ချက်၃ရပ်ကိုအခြေခံမူဝါဒတွေချမှတ်ပြီးဦးစားပေးအစီအစဉ်တိုင်းဆောင်ရွက်နေတယ်လို့စစ်ကောင်စီအာဏာယူခဲ့တဲ့၁၈လပြည့်နှစ်မှာပြောခဲ့တာပါ။စိုက်ပျိုးရေးမွေးမြူရေးကိုအဓိကလှုပ်ကိုင်နေတဲ့ကျေးလက်လူမှုစီးပွားရေးဖွံ့ဖြိုးဖို့ပြည်တွင်းထွက်ကုန်တွေကိုပြည်ပကိုကုန်ညမ်းထက်ကုန်ကြောတင်ပို့နိုင်ရေးကိုဦးစားပေးလှုပ်ဆောင်ရဲ့ရှိတယ်လို့သူကပြောခဲ့တာပါ
။ကျန်းစီဝိုင်းလုပ်ငန်းတွေကိုလည်းမြင့်တင်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်များတွင်ကိုဗစ် -19 ကာယရောဂါကြောင့်ထိခိုက်ခဲ့ရတဲ့စီးပွားလုပ်ငန်းများပြန်လည်နေလထူထားစေဖို့အတွက်ချင်းငွေများထုတ်ပေးကြတာရှိပါတယ်။ဒုတိယကြောင့်မျိုးကြောင့်ဒီစားတဲ့တိုးတက်မှုတော့မရသေးပါဘူး
။အမြန်အကျိုးဖြစ်စေမယ့်လေယာစိုက်ပျိုးရေးနဲ့မွေးမြူရေးကိုဦးစားပေးဆောင်ရွက်သွားပြီးကုန်ကြောထုတ်လုပ်တဲ့စက်ရုံလုံယုံတွေဒုတိယဦးစားပေးအနေနဲ့ဆောင်ရွက်သွားမယ်။ချင်းငွေထုတ်ပေးတာလည်းလှုပ်ဆောင်သွားမယ်လို့ဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ကသူ့ရဲ့ဩဂုတ်လ၁ရက်နေ့မှင်ကုန်ထဲမှာပြောသွားတာပါ။၆လအတွင်းတိုးတက်မှုရလိမ့်မယ်လို့ထင်ကြောင်းလဲသူကပြောပါရယ်။ကိုဗစ်ရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲဆောင်ရွက်ချက်တွေကနောက်ပြန်လှည့်နိုင်တဲ့အခြေအနေရှိနေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်ပထမ၆လရဲ့မြန်မာစီးပွားရေးအခြေအနေကိုခန့်မှန်းထားပါရယ်။ကုန်သွယ်မှုလုံငွေရော့သွားပေမဲ့နိုင်ငံသားငွေမြောက်များပြပထွက်သွားတာကြောင့်နိုင်ငံသားငွေကုန်ခန်းတဲ့အခြေအနေ balance of payment ညိုရင်းလာတယ်လို့ကမ္ဘာ့ဘဏ်ကသူ့ရဲ့6လပတ်အစီရင်ခံစာမှာရေးသားထားတာပါ။ဘူပန်ရဲ့ငွေလဲနှုန်းသတ်မှတ်ချက်ကဒေါ်လာကိုပိုပြီးရှားပါးစေသလိုပို့ကုန်ရှင်ပြိုင်နိုင်အားကိုထိခိုက်စေပြီးတစ်ချိန်တည်းမှာသွင်းကုန်တွေလည်းပြတ်တောက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်။